အခု internet တွေမှာ satellite တွေမှာပါနေတဲ့ဒင်းတွေမှာပါနေဆိုတာတွေကလေသူတို့ရဲ့ဖြိုခွင်းကိုဖြိုခွင်းနဲ့ဒီလောက်ရက်တွေအပေါင်း20ပုံတပုံလောက်ပဲရှိအောင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်စုလေဖျားမှာတွေ့လိုက်ရတဲ့မြင်ကွင်းတွေရတယ်လေတချို့တွေဆိုရင်ဒီထိတ်တိကွဲသွားတယ်မှောက်ရက်တွေလဲတယ်တချို့ဈေးသွားတဲ့အမားကြီးတွေဆိုရင်ဟိုဈေးသွားရနေပြီးတော့ဖြတ်ပြီးတော့ဒါကားလမ်းဖြတ်ကူတဲ့အချိန်မှာစပြီးသူတို့ကဖြိုခွင်းလိုက်တော့ဘယ်ပြင်းမှမသိဖြစ်ပြီးတော့အဲ့မှာမှောက်ချက်ကြရင်လူတွေပြီးတာပြီးတဲ့အချိန်မှာသူတို့အားယူပြီးထနေတော့မှဒါဆန္ဒပြတဲ့သူထင်ပြီးတော့အဲ့လိုခေါင်းအောင်ပေါ့နော်အဲ့လိုချားလိုက်တာပေါ့ချားလိုက်တော့မှဒါဂျိုတောင်းကြီးကွဲပြဲသွားတာတွေပေါ့နော်တွေ့ဟက်တန်ပြီးတော့ကျွန်တော်တို့ကူပြီးတော့ဒါဝိုင်းပြီးတော့တဖက်နဲ့လည်းမပေါဘူးအဲ့လိုမျိုးလမ်းလေးကစားအိမ်တိုင်းရောက်လိုက်ပို့ရရတာပေါ့နော်အကုန်လုံးအဲ့လိုအခြေအနေမျိုးတွေဒီရှိရတယ်သူတို့ရမ်းကြမ်းတမ်းတယ်အခုကလူလူဖြုတ်ခွဲတဲ့အစဉ်မျိုးမဟုတ်ဘူးလူချင်းချင်းလူမျိုးသုံးတုတ်တင်နေဆိုတဲ့ပုံစံမျိုးဖြစ်သွားတာအထက်ကတော့ဘယ်လိုအမိတ်ပေးလဲတော့မသိဘူးအောက်ကတော့တော်တော်ကြမ်းတာပေါ့
အခုကြားခဲ့ရတာကတော့အဖမ်းမခံရခင်၄ရက်လိုပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့က RFA နဲ့ဆက်သွယ်မေးမြန်းစင်မှာကိုမင်းဇာနီပြောပြခဲ့တဲ့ကိုရီးအဖြစ်ပြက်နဲ့ရဲစက်မှုတွေကြောင့်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အကြမ်းမဖက်အလှူရှာမှုဖွဲ့ကကိုမင်းဇာနီဟာမြစ်တာပို့သပိတ်မောက်ကန်ဆောင်တဲ့တန်ဃာတော်တွေပထမဆုံးအကြမ်းဖက်ခံရတဲ့ရွှေတကုံဘုရားရှေ့မြောက်ကအဖြစ်ပြက်တွေနဲ့ကိုရိုင်းရိုင်းနဲ့တာခံရတာတွေကို RFA ကိုပထမဆုံးပြောပြလာသူတွေကတယောက်ဖြစ်ပါတယ်။အခုလိုကိုမင်းဇာနီအဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆုံးအချိန်ထိသူနဲ့အတူရှိနေခဲ့တဲ့အမားဖြစ်သူမတ်ချိုဝိကြီးကိုကျွန်တော်ကဆက်သွယ်မေးမြန်းကြည့်ရခါမှာမတ်ချိုဝိကြီးကအခုလိုပြောပြပါတယ
်။73ရက်နေ့ပေါ့နော်စနေနေ့ကိုနိုင်ခွဲလောက်အရန်နေထွက်သွားအာမိုးကလည်းနည်းနည်းလေးရွာနေရခါတော့သူကနေပထမဖြီးရလဲအဆင်မပြေတော့ဆိုတော့မှအာမမိုင်းရဲ့မိုင်းထိပ်ပေးလိုက်ဆိုမှယူပြီးတော့တေးထွက်သွားတာအာပြီးလည်းပြီးတော့တညလုံးပြန်မလာတော့မှသူ့တငယ်ချင်းတွေကအိမ်လိုက်တာပြီးတော့မှနေတော့ခါကြတော့အဲ့ဆိုပါသွားပြီလားမသိဘူးလို့
အကြမ်းမဖက်လှုပ်ရှားမှုဖွဲ့ကဖွဲ့ဝင်တူဖြစ်တဲ့ကိုမိုးညိုပြောပြတာကတော့ကျောက်တရားရဲစခန်းကဖမ်းဆီးသွားတာဖြစ်တယ်လို့သိရပြီးဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာတိကျစုံစမ်းလို့မရသေးဘူးလို့ဆိုပါတယ်တန်ခါရေခင်ပြီးကလေးကကိုမင်းစာနေနေတဲ့အလုံးလေးကိုအာနာပိုင်တွေကလာရောက်ဖမ်းဆီးပြီးမဲ့ကိုမင်းစာနေဟာအဖမ်းမခံရဘဲလွတ်မြောက်နေခဲ့ပြီးရှောင်တိတ်နေခဲ့ရတာဖြစ်ပါတယ်ထိုင်းနိုင်ငံခြေဆိုင်နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်းကကိုတိတ်နိုင်ငံလည်းကိုမင်းစာနေဖမ်းခံရတဲ့ပတ်သက်ပြီး RFA ကိုအခုလိုတီးပြပြောပါတယ်
ဟုတ်ကဲ့ကိုမင်းစာရီကပြည့်တဲ့ဆယ်ရက်လောက်နေတာအဖက်စီခံရတယ်လို့ကျွန်တော်တို့ကြားပါတယ်ကျွန်တော်တို့ ABB ရဲ့အဖက်စီခံစီရင်တဲ့မှာလည်းထပ်ပြင်းထားပြီးပါပြီဒါပေမဲ့ကျွန်တော်တို့စီရင်ကတော့တခြားသူ့ရဲ့နောက်မဲ့အရင်နဲ့ထပ်ပြင်းရတာဖြစ်ပါတယ်ဒီကိုမင်းစာရီကဆိုလို့ရှိရင်ဒီအချမ်းမဖက်လှုပ်ရှားမှုအဖွဲ့မှာတက်တက်ကြွကြဥဆောင်လှုပ်ရှားခဲ့တဲ့မျိုးဆက်တဲ့လူတွေတူဖြစ်ပါတယ်အခုလိုမျိုးသူတို့ကိုဆက်ပြီးတော့ဖမ်းဆီးနေတယ်ဆိုတဲ့ကိစ္စမျိုးတွေကသူတို့ရဲ့ခေါင်းစဉ်ကအချမ်းမဖက်ဆိုရှယ်မှုအဖွဲ့ပါတယ်ဆိုတဲ့အခါကျတော့ဒီလိုအကြမ်းမဖက်ပါဘူးလို့ပြောနေတဲ့လူတွေကိုမြေလံဖမ်းနေတယ်ဆိုတဲ့ကိစ္စကတော့တော်တော်ကိုလုံလုံတူတူဖြစ်တဲ့ကိစ္စပါတော်တော်ကိုအရှုံးတကြီးတဲ့ဖမ်းဆီးတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ
်ညီမဆင်ဆိုးအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လူ့အခွင့်အရေးချိုးဖောက်မှုတွေမရှိဘူးလို့ပြောနေပေမဲ့ကိုမင်းစာနေလို့နိုင်ငံရေးနှိုးကြားတဲ့လူငယ်တွေကိုပိုက်ဆိတ်တိုက်ပြီးအခုချိန်ထိအညိုတကြီးလိုက်လံဖမ်းဆီးနေတာတွေဟာအပြောနဲ့အလုပ်ပြောင်းပြန်ဖြစ်နေတဲ့အကြောင်းညီမဆင်ဆိုးအနေနဲ့အခုချိန်မှာဒီလိုနိုင်ငံရေးကျင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တင့်တဲ့အကြောင်းကိုတိတ်နိုင်ကပြောပြပါပါတယ်ခင်ဗျာ